Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်ကနေ2019ခုနှစ်နိုဝင်ဘာလ14ရက်ကြာသပတေးနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Flight Meter 32.40.48 တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာ engine နိုင်ပ
ါ?မင်္ဂလာပါရှင်။ဒီမှာခင်ဗျသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။ယူကရိန်းအတွက်စီးကူညီဆိုင်ငံထိုင်းသူ့ရဲ့နိုင်ငံရေးကြိမ်သက်ပေါ်စုံစမ်းဖို့အတွက်သမ္မတထရမ့်လှုပ်ဆောင်ခဲ့တယ်လို့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းအရာရှိသူကပြောကြားလိုက်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်အပေါ်မှာထိပ်တန်းခေါင်းဆောင်အများအပြားကိုရွန်ဂျာရီပေါ်လူမျိုးတုံးတတ်တဲ့မှုနဲ့ဆွဆွဲပြီးတော့အာဂျင်တီးနားရုံမှာတရားဆွဆွခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နဲ့
ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာတော့ ICJ နိုင်ငံတကာတရားရုံးမှာဆွဲဆိုခံရမှုမြန်မာအပေါ်ဘလို့ကြရက်ရိုက်ခတ်နိုင်မလဲဆိုတဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ဖို့ရှိပါတယ်။
Well, the country that filed the case is the Gambia, which is a small country in West Africa, so it might seem like they would not get very far.
ဒါကတော့မြန်မာရေးကြွန့်ကျင်သူ Washington DC က Georgetown တက္ကသိုလ်ပါမော့ခ် Christina Finn က VOA ကိုပြောပြသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာမှုနဲ့မြန်မာအလို့သမားတွေကိုမြန်မာဘက်ပြန်ပြီးတော့ပို့ခဲ့တဲ့သတင်းပေးပို့ချက်ကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ယူကရိန်းကိုပေးရမယ့်အစီအကူအညီကိုဆိုင်းငံ့ထားရင်ဒုသမရဟောင်းဂျိုးဘိုင်ဒန်ပေါ်မှာယူကရိန်းကစုံစမ်းရေးကိုသူ့ရဲ့ဓာတ်ရိုက်အကျိုးစီးပွားအဖြစ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလှုပ်ဆောင်ခဲ့တယ်လို့သမ္မတထရမ့်ပေါ်မှာတရားစွဲဆိုရေးနိုင်ငံရေးအရာစုံစမ်းမှုတွေအတွက်ဗိုလ်တပုနဲ့အောက်လွှတ်တော်ကျမ်းစာပွဲမှာယူကရိန်းဆိုင်ရာထိပ်တန်းအမေရိကန်တန်တမာဖြစ်တဲ့ဝီလျံတေလာကထွက်ဆိုခဲ့ပါတယ်။ဝီလျံတေလာဟာသမ္မတထရမ့်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီတို့ရဲ့ဇူလိုင်လ26ရက်တယ်လီဖုန်းဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူဖြစ်ပါတယ်။ဒီဆက်သွယ်ပြောကြားမှုမှာသမ္မတထရမ့်ကဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူယူကရိန်းတဘာဝဒန်းဝင်ကုမ္ပဏီဘော်ရစ်မာမာအလုပ်လုပ်နေတဲ့ဟန်တာဘိုင်ဒန်တို့အပေါ်မှာယူကရိန်းအစိုးရကစုံစမ်းပေးဖို့အပြင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနေဂျာဝင်နှောက်ယှက်တာမဟုတ်ဘဲယူကရိန်းကနေဂျာဝင်နှောက်ယှက်တယ်ဆိုတော့သမ္မတထရမ့်ရဲ့အယူအဆမှန်မှန်မှန်စုံစမ်းပေးဖို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဝီလျံတေလာဟာသမ္မတထရမ့်နဲ့သမ္မတထရမ့်အတွက်နိုင်ငံရေးလုပ်ငန်းတွေအတွက်အလွန်ငွေ $10 million ထည့်ဝင်ခဲ့တဲ့ဂေါ်ဒန်တို့ကြားပြောဆိုမှုတွေကိုကြားနာခဲ့ရသူလည်းဖြစ်ပါတယ်။ဂေါ်ဒန်ကတော့နောက်ပိုင်းမှာ EU တာမတ်ကြီးဖြစ်တဲ့သမ္မတကခန့်ဒါခံခဲ့ရသူဖြစ်ပါတယ်။
American Turkey နိုင်ငံဆက်ဆက်ရေးကြဆင်းနေတဲ့မှာသမ္မတဒေါ်နယ်ထရမ့်က Turkey သမ္မတ Recep Tayyip Erdogan ကိုအပြီးတော့မှဒုတိယကြိမ်ဖြစ်ကြိုးဆိုတွေ့လက်ခံခဲ့ပါတယ်။ကျွန်တော်တို့နှူးဟာကာလကြာရှည်ကလေးကမိတ်ဆွေတွေဖြစ်လာခဲ့တာပါ။တနင်္ဂနွေအကြောင်းကိုတနင်္ဂနွေကနားလည်ကြပါရယ်လို့လည်းဗိုလ်တုံးနေမှာသမ္မတထရမ့်ကဆိုပါရယ်ဆီးရီးယားမြောက်ပိုင်းကကတ်စ်တွေကိုပြင်ပထားပြီးချူချော်ဝင်ရောက်မဲ့ကိစ္စမှာအမေရိကန်3ပေးချက်ကိုတူရကီသမ္မတကလည်းလူရှုခဲ့တဲ့အတွက်အမေရိကန်တို့အတွက်ဒေါသထွက်စရာဖြစ်စေခဲ့ပါတယ်ဒါပြင်တူရကီသမ္မတအာဒိုဝါဟာရုရှားစီက S-400 ဒုံးကြီးကာကွယ်ရေးလက်နက်ကိုဝယ်ယူခဲ့တဲ့အတွက်လည်းအမေရိကန်ကာကွယ်ရေးရာရှိတွေတန်တမန်တွေကိုစိတ်ပျက်စေခဲ့ပြီးအမေရိကန်လို့ F-35 တိုက်လေယာဉ်ရောက်ချမဲ့အစီအစဉ်ကနေတူရကီကိုဖယ်ရှားခဲ့ပါတယ်အမေရိကန်စီကတိုက်လေယာဉ်ဝယ်ယူလို့မရဘူးဆိုရင်ရုရှားလို့ SU-57 နဲ့ SU-35 ဂျက်တိုက်လေယာဉ်တွေကိုဝယ်ယူမယ်လို့လည်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတအာဒိုဝါတို့မကြသေးမီကဆွေးနွေးထားကြသေးပါတယ်ခင်ဗျာ
ဟောင်ကောင်မှာကိုပိုင်အုပ်ချုပ်권ပိုးပြီးရဖို့အတွက်တောင်းဆိုနေတဲ့ဆန္ဒပြသူတွေရဲ့နောက်ဆုံးစုရဟာအခုခါမှာတက္ကသိုလ်ကျောင်းတွေဖြစ်လာနေပြီးကျောင်းသားအများစုပါဝင်တဲ့ဒီမိုကရေစီရဲ့ဆန္ဒပြသူတွေကတက္ကသိုလ်ဝင်းတွေထဲမှာအတားဆီးတွေလုပ်ပြီးစုဝေးနေကြပါတယ်ဆန္ဒပြသူတွေနဲ့အာဏာပိုင်တွေကြားအဓိကယုံတွေကလည်းဆက်လက်ပြီးဖြစ်ပွားနေတာပါလမ်းမတွေပေါ်မှာဆန္ဒပြမှုတွေကိုထိန်းဖို့အတွက်ကြိုးစားနေတဲ့ရဲတွေက CUHK ဟောင်ကောင်တရုတ်တက္ကသိုလ်ပေါ်လီတက်တက္ကသိုလ်နဲ့ဟောင်ကောင်တက္ကသိုလ်တွေတဲကိုဝင်ရောက်ခဲ့တယ်လို့တက္ကသိုလ်နှစ်ခုမှာတော့မျက်ရည်ရိုးဘုံးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်ဒီလိုလှုပ်ဆောင်မှုကတခြားကျောင်းအများအပြားမှာပါအထူးကျုံးတွေကိုဖြစ်လာစေခဲ့ပါတယ်အဆိုးဆုံးကတော့ CUHK တရုတ်တက္ကသိုလ်ထဲမှာဖြစ်ပါတယ်ကျောင်းသားအများအပြားကိုကျောင်းဝင်းထဲဝင်ပြီးရဲတွေကဖမ်းဆီးခဲ့တဲ့အပြင်အကြမ်းဖက်မှုနဲ့ပါသူတို့ကိုနောက်ပိုင်းမှာတရားဆွဲဆိုခဲ့တဲ့နောက်ကျောင်းပရိုဝန်ဟာကျောင်းသားတွေရဲ့ခုခံကာကွယ်စခန်းအဖြစ်နဲ့ပြောင်းလဲသွားခဲ့ပါတယ် လက်ရှိကြောင်းတက်နေတဲ့အကြောင်းသားတွေရောကြောင်းသားဟောင်းတွေနဲ့တခြားတက္ကသိုလ်တွေကကြောင်းသားတွေပါရောက်လာကြပြီးကြောင်းတဲကတရားကိုတင်ပိုက်ခဲ့ကြသလိုရဲတွေကြောင်းကွင်းတဲကိုဝင်မလာအောင်လက်လုံမီးလောင်ဘုံတွေနဲ့ပစ်တာတွေမီးတင်ရှို့တာတွေလုပ်ခဲ့ကြပါလေအကြံဖက်နှိမ်နေရဲတွေဟာအင်္ဂါနေ့ညကကြောင်းဝင်းတက်ကနေပြန်ပြီးဆုတ်ခွာသွားခဲ့ပါလေဗုဒ္ဓဖူးနေ့ညနေအထိဆန္ဒပြသူတွေကကြောင်းဝင်းကိုတင်ပိုက်ထားစေပဲလို့ရဲတွေကပြောပါလေကျေရီကတော့အင်အားကိုတက်နိုင်တဲ့မြတ်အ ਨੇ ဆုံးတုံးမှာဖြစ်ပြီးကျောင်းဝင်းတွေကထွက်သွားခြင်းသူတွေကိုအကူအညီပေးဖို့သူတို့ရှိနေမှာဖြစ်ကြောင်းပြောပါလေလူအထက်ကနေကျေရီအောက်ခဲတွေလက်လုံးမီးလောင်ပုံးနဲ့ပြစ်သူတွေမြားနဲ့ပြစ်သူတွေကိုအရေးယူခဲ့တယ်လို့လည်းရဲကပြောပါလေ
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးအတွက်တန်ကြီးတမန်ကြီးအပြည့်အယူကိုထောက်ကူပြုမယ်ဆိုရင်တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်ရဲ့စီးရေးအပြည့်အမှုတွေကိုပြောင်းလဲပစ်ဖို့လမ်းပွင့်သွားနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကပြောကြားလိုက်ပါတယ်။ဒီလိုပြောင်းလဲရမှာတိုက်ပွဲဝင်ဖို့အသင့်ဖြစ်နေတဲ့တပ်ဖွဲ့တွေရဲ့အခြေအနေကိုထိခိုက်စေမှာမဟုတ်လို့ဒီလိုရက်ကိုတောင်ကိုရီးယားနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်အသွားလေယာဉ်ပေါ်မှာသတင်းတောက်တွေကိုဝင်ကြီးအက်စပါကပြောလိုက်တာပါ။ဘလို့အသေးစိတ်ညှိနှိုင်းမှုတွေလုပ်သွားမလဲဆိုတာကိုတော့ဝန်ကြီးကမပြောပေမဲ့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်လိုက်မယ်ဆိုတဲ့မျှော်လင့်ချက်နဲ့တောင်ကိုရီးယားနဲ့ပြုလုပ်နေတဲ့စီးရီးလေ့ကျင့်မှုတွေကိုတော့အမေရိကန်ကအရှိန်ရှော့ထားခဲ့ပြီးဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့စီးရီးလေ့ကျင့်မှုတွေဟာသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်နေတာဖြစ်တယ်ဆိုပြီးကာလကြာရှည်ပြင်းပြင်းထန်ထန်ကန့်ကွက်လာခဲ့တာဖြစ်ပါတယ်။ဒါမှဒေါ်နယ်ထရမ့်ကလည်းစီးရီးလေ့ကျင့်မှုတွေကအကုန်ကြမရပြီးရန်စတဲ့လို့ဖြစ်နေတယ်လို့ပြောထားပေမဲ့အမေရိကန်စစ်တပ်အကြီးအကဲတွေကတော့ဒီလုပ်ရက်တွေဟာမြောက်ကိုရီးယားရဲ့ကျူးကျော်မှုကိုဟန်တားဖို့အတွက်လို့ယူဆထားကြပါတယ်ခင်ဗျာ။
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တမကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ထိတ်တန်းခေါင်းဆောင်အများအပြားကိုရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဆွဲပြီးရိုဟင်ဂျာတွေနဲ့လက်တင်အမေရိကလူခွင့်ရေးအဖွဲ့တွေကဗိုလ်တဖူးနေမှာအာဂျင်တီးနားတရားရုံးမှာတင်သွင်းခဲ့ပါတယ်။ဒါဟာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ကိုရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့တရားရေးအရာပြစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံနဲ့တခြားနိုင်ငံအများအပြားရဲ့ဥပဒေအရလက်ခံထားတဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့် Universal Jurisdiction အမှုအရအာဂျင်တီးနားမှာတရားဆွဲဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားစုပေါ်မှာကျူးလွန်မှုတွေအပါအဝင်ဆုတ်ဝတဲ့လူရက်တွေအတွက်ဘယ်နေရာမှာမဆိုဒီစီရင်ပိုင်ခွင့်ဥပဒေအရတရားဆွဲဆိုနိုင်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကျူးလွန်သူတွေအကူအညီပေးသူတွေနဲ့ဖုံးကွယ်ဖို့အတွက်လှုပ်ဆောင်သူတွေကိုရာဇဝတ်ပြစ်မှုနဲ့တရားဆွဲဆိုနိုင်ဖို့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးမြန်မာခေါင်းဆောင်တွေကိုတခြားဘယ်နေရာမှာမှရာဇဝတ်ပြစ်မှုနဲ့တရားဆွဲဆိုဖို့မဖြစ်နိုင်တဲ့အတွက်အခုလိုအာဂျင်တီးနားနိုင်ငံကနေတဆင့်တရားဆွဲဆိုရတာဖြစ်ကြောင်းတရားလိုရှိနေသောမတ်အိုဟေးက AFP သတင်းဌာနကိုပြောပါတယ်။အာဂျင်တီးနားတရားရုံးကလှုပ်ဆောင်နေတဲ့တခြားနိုင်ငံတကာစီရင်ပိုင်ခွင့်ဆိုင်ရာအမှုတွေထဲမှာတရုတ်နိုင်ငံကဖာလင်ကောင်းလှုပ်ရှားမှုဆိုင်ရာအပြင်ကွမ်လွန်ပူးစပိန်နိုင်ငံကအာနာရှင်ဟောင်းဖရန်စစ္စကိုဖရန်ကိုနဲ့ဆက်နွယ်နေတဲ့အမှုတွေလည်းပါဝင်ပါတယ်။
ကမ္ဘောဒီးယားနိုင်ငံရရှိထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးတွေဆုံးရှုံးသွားနိုင်ပွဲရှိတဲ့လူခွင့်ရေးချိုးဖောက်မှုပနာမအစီရင်ခံစာတရက်ကိုဥရောပသမဂ္ဂကော်မရှင်ကပြုစုပြီးဆုံးသွားပြီဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံပေါ်တန်ခါပိတ်ဆို့မှုတွေပြုလုပ်တဲ့ဖိအားကြောင့်ဒီမိုကရေစီပြန်လည်ထွန်းကားရေးမှာအထောက်ပံ့ဖြစ်နိုင်တယ်လို့ကမ္ဘောဒီးယားတိုက်ခိုက်ကောင်ဆောင်ဆမ်ရန်စီကဆိုပါရယ်2019ခုနှစ်ဩဂုတ်လကအထိသုံးလတာစုံစမ်းစစ်ဆေးပြုစုခဲ့တဲ့ဒီအစီအကံစာကိုအင်္ဂါနေ့မှာအဆုံးသတ်လိုက်တာဖြစ်ပြီးအသေးစိတ်ကိုလူသိရှင်ကြားမထုတ်ပြန်ပဲကမ္ဘောဒီးယားအစိုးရစီကိုပေးပို့မှာဖြစ်ပါရယ်ကမ္ဘောဒီးယားအစိုးရဘက်ကတလအတွင်းတုံ့ပြန်ရမယ်လို့ဆိုပါရယ်ဒီအစီအကံစာရဲ့ထောက်ခံတင်ပြချက်ပေါ်မူတည်ပြီးကမ္ဘောဒီးယားဟာလက်နက်မှတပါကြံကုန်သွယ်မှုအားလုံးတွေရရှိကြတဲ့အထူးအခွင့်အရေးတွေကိုယာယီရပ်ဆိုင်ခြင်းခံရပွက်ရှိနေပါတယ်။အထူးသဖြင့်ကမ္ဘောဒီးယားနိုင်ငံအတွက်အရေးကြီးတဲ့အထည်ချုပ်လုပ်ငန်းနဲ့ဖက်နက်လုပ်ငန်းပုံကုန်တွေကိုထိခိုက်လာပွက်ရှိပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဥရောပသမဂ္ဂရဲ့အထူးကုန်သွယ်အခွင့်အရေးကြောင့်အကျိုးခံစား권ဒုတိယအများဆုံးရရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီလိုအခွင့်အရေးတွေရုပ်သိမ်းမဲ့ကိစ္စဟာကမ္ဘောဒီးယားနိုင်ငံရဲ့လူ့အခွင့်အရေးချိုးဖောက်မှုကိုပြုပြင်ဖို့ယူရတာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျ။
Anyin Pwa Taung Tee Ho Pin Lai Pyan Twin Nga Phan Long Ngan Ko 2030 Pye Ma Tan Kan In Ha A Pye Tong Pi Lou Saung Twa Me Lo Vietnam Ga Pyo Cha Lai Par De Da Ha Vietnam Communist Party Ye Manit Ka Song Phyat Che Tain Pyu Lo Ma Phit Pi Pin Lai Pyan Si Wai Long Ngan Cha Shi Ti Tan Khan Yin Me A Season Pyet Phit Pi Thru In Ha Ho Khai Ma Pyat Ta Me Long Ngan Pyet Phit De Lo Kho Par De Vietnam Nga Phan Tin Mo Re Ko Thru Ye Ye Pyan Pai Ne Pyin Ma Nga Phan Ni La Twi Ya De Lo Malaysia Ana Bain Ni Ga Yo Philippines A Chu Ya Ga Ba Pyo Cha Ke Par De
Bangladesh nine Anaya Party, Awami League Party, Amyazu Pawane, a poem Amyazu Pawane, Lunasa Nayaha, Lutamuna Bodonia, Diaswesu Kanjayavare, Pigere Laga, Social Media Ma, Suyago, we banged a tecto John Dad Ugo, JSS Tapchada, Angulo, Diaswesu Kanjayara, Pjapare, then a Sachauni, Ue Janda, Abrava Fahedga, Bangladesh Nab, Indian Nanga, Jaji, Quewuna Patepi, Lama Yi Tu Sajo Chusuerago, Facebook Saminama, we banged B. ໃບໃບຈາມາຕື້ຍແອລອງໂກຈ້ອງສອງອຶດມາຊາພွေຕື້ຊິແກ່ລະဖြစ်ပါတယ်ຍັດຕະພွက်ກໍຕະຊາຈ້ອງຕາລະຕື້ໂກຍ້າຍແນ່ຈັດຈ້າງຕິສົງແກ່ຫຼຸປ່ຽວပါတယ်ທຣູຫາອະນາຍະປາຕີຍແລະລຸງແຍ່ພ່ອແມ່ອະຍາຊຸແລະဖြစ်ပါတယ်ອະກູກະອັນນີ້ລຸນະສັງງາວີອະຫມູໂກຕຍາຍຸງໂກຫຼ່ວຍປ່ຽງໄລປີ້ຜິດຈ້ອງຍັດຕະພွက်ກໍປ່ຽວပါတယ်ຄະແມ່
ကျားပါပြင်းနေနေတဲ့ခင်သတင်းစီစဉ်ကိုဒေါက်ခင်မျိုးတက်နဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါကျေးဇူးပါရှင်အခုတော့ကျမတို့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပါပါ ICG နိုင်ငံဆိုင်ရာကျမတို့ဒီအမေရိကန်တန်ယုံရဲ့အကြီးအကဲဟောင်းပရစ်စလာကလပ်နဲ့ဒီဂျော့ရှ်တောင်းတက်သူရဲ့ဒီမြမအရေးကျွမ်းကျင်သူလည်းဖြစ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရေးဆိုင်ရာပါမော့ခ်ခရစ်စတီနာဖင်တို့ကိုဆက်သွယ်မေးမြန်းထားတာပါအဲ့တော့ဒီတရားရုံးမှာဂမ်ဘီယာနိုင်ငံကမြမကိုအမှုစွဲတင်လိုက်တဲ့ကိစ္စဟာဘလောက်ထိအရေးကြီးပါတယ်လို့ပါမော့ခ်ဖင်ကိုမေးမြန်းတဲ့အ
country in West Africa, so it might seem like they would not get very far.
ဆွဲတင်တဲ့နိုင်ငံဟာအနောက်အာဖရိကကနိုင်ငံငယ်လေးဖြစ်တဲ့ဂမ်ဘီယာနိုင်ငံဖြစ်ပါတယ်။နိုင်ငံငယ်လေးတနိုင်ငံအနေနဲ့ဘာကြောင့်တခြားတနိုင်ငံကိုနိုင်ငံတကာတရားရုံးမှာတရားစွဲဖို့လုပ်တယ်လဲဆိုတဲ့အကြောင်းရင်းတွေကရှိပါတယ်။ပထမတစ်ချက်ကသူတို့မှာတည်တာထင်ရှားတဲ့နိုင်ငံရေးအရာကျောင်းတော်နောက်ခံပေးထားတာရှိနေပါတယ်။အဖွဲ့ဝင်နိုင်ငံပေါင်း50ကျော်ပါဝင်တဲ့ OIC အစ္စလာမ်ပူးပေါင်းဆောင်ရည်အဖွဲ့ထောက်ခံမှုကိုအပြစ်ဝရထားပါတယ်။ဒုတိယတစ်ချက်ကတော့ဥပဒေရေးရာကျွမ်းကျင်သူရှိနေပါတယ်။ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးကဒီအမှုကိုဦးဆောင်ဥယျာဉ်ပြုနေသူပါ။သူကိုယ်တိုင်ကလည်း1994က ICTR ရဝမ်ဒါဆိုင်ရာနိုင်ငံတကာရာဇဝတ်ခုံရုံးမှာဥပဒေရေးရာအထူးအကြံပေးလုပ်ခဲ့တဲ့သူဖြစ်ပါတယ်။အခုမြန်မာကိုအမှုတင်ရမှာလဲလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာတားဆီးရေးသဘောတူညီချက်နဲ့ပတ်သက်လို့ အထူးကျွမ်းကျင်တဲ့နိုင်ငံတကာရှေ့နေအဖွဲ့ကလည်းသူ့ကိုအကူအညီပေးနေပါတယ်။ပုံမှန်အားဖြင့်ဒီလိုအမှုမျိုးကြားနာဆစ်ဆေးတာမျိုးလှုပ်လေလှုပ်ထမရှိတဲ့ ICJ နိုင်ငံတကာတရားရုံးအနေနဲ့ဂမ်ဘီယာရဲ့ဆွဲချက်ကိုကင်ကွယ်ဖို့ရှိမရှိကျမတို့မသိရသေးပါဘူး။ဒါပေမဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုရင်တခြားနိုင်ငံကတရားစွဲနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ဂမ်ဘီယာရောမြန်မာပါ 1946နှစ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားကြပါတယ်။မြန်မာဆိုရဘက်ကတရားဝင်တုံ့ပြန်ပြောဆိုတာမျိုးမရှိသေးပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမက်ကြီးဦးဟောက်တူဆွမ်းကတော့တရားဥပဒေအရရင်ဆိုင်သွားမယ်လို့တုံ့ပြန်ထားတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲ?
Well, I mean, the Myanmar government has denied all along that there were serious human rights abuses.
ကျင်းထန်လာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရကတခြားလုံးငင်းပယ်လာတာပါ။အစိုးရအကြမ်းဖက်တွေရဲ့အန်တီကိုပြန်ပြီးတိုက်ခိုက်ချေမုန်းတာဖြစ်တယ်လို့ပဲသူတို့ကတုံ့ပြန်ပြောဆိုနေပါတယ်။ ယွာရီကိုမိရှုဖြက်စီတာအမျိုးသမီးတွေကိုအတင်းအဓမ္မပြုကျင်တာကလေးတွေတပ်ပစ်တာစတာတွေပါဝင်ပါတယ်။ဒါကြောင့်ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ဖို့အတွက်ရည်ရွယ်လှုပ်ဆောင်ကြရမှာမဟုတ်ပါဘူးလို့ ICJ တရားရုံးမှာ မြန်မာအစိုးရအနေနဲ့ခြေပပြောဆိုရမှာခက်ခဲနေတယ်လို့ကျွန်မထင်ပါတယ
်ဒီတော့ ICJ ကအမှုကိုလက်ခံပြီးဆိုတာနဲ့ချက်ချင်းနိုင်ငံထိရောက်မှုတွေကဘာတွေဖြစ်လာမလဲရှင်
so if the case is accepted it will take several years ဒီနေ့တရားရုံးကအမှုကိုလက်ခံခဲ့နေဆိုရင
်နောက်ဆုံးစီရင်ချက်ချဖို့အထိဆိုရင်နှစ်များစွာကြာအောင်မှာပါဒါပေမဲ့ဂမ်ဘီယာအမှုဆွဲတင်ထားတဲ့အထက်မှာရွေးချယ်ရေးပေါ်မှာရက်ဆက်ကြမ်းကြုတ်မှုတွေနဲ့လူမျိုးလုံးတက်ဖြတ်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာကိုတရားရုံးအမိန့်ထုတ်ပြန်ဖို့အတွက် ICJ ကိုတောင်းဆိုထားပါတယ်။ဒါကြောင့် ICJ တရားရုံးကအမှုကိုလက်ခံပြီးပြီဆိုတာနဲ့ဒီလိုအမိန့်ထုတ်ပြန်တဲ့ကိစ္စဟာအရင်အဦးဆုံးအကျိုးသက်ရောက်မှုဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းမြန်မာအနေနဲ့တရားရုံးအမိန့်ကိုမဖြစ်မနေလိုက်လာဖို့ဆိုတဲ့ရန်တရားမျိုး ICJ လက်ထက်မှာမရှိပါဘူး။ဒါပေမဲ့လည်းရွေးချယ်ရေးကိုနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးဖို့လူခွင့်ရချုပ်ဖောက်သူတွေကိုအေးအေးယူအပြစ်ပေးဖို့တမတော်နဲ့မြန်မာအရတအစုအပေါ်မှာ PR တွေပို့ပြီးပေးဖို့အတွက်နိုင်ငံတကာဘက်ကပူးပေါင်းဆောင်ရွက်လာနိုင်ဖို့ရှိပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အရတအစုရရဲ့ဂုဏ်သိက္ခာရောနိုင်ငံတကာမှာဘလောက်ထိထိခိုက်လာနေလဲလို့မြင်လဲရှင်
။ Well, I think it is damaging because, you know, people around the world see the Rohingya as fellow human beings and
နိုင်ငံတကာမှာမြန်မာရဲ့ပုံရိပ်ထိခိုက်ကျဆင်းနေတယ်လို့ကျွန်မမြင်ပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းကလူတွေကရိုဟင်ဂျာတွေကိုသူတို့လိုလူတွေပဲလို့မြင်ကြတာပါ။လူကြီး9သိန်းလောက်ရှိတဲ့အထက်ကတဦးချင်းစီကသူတို့နိုင်ငံမှာလုံခြုံမှုမရှိဘူးလို့ခံစားခဲ့ရတယ်လို့နေရနိုင်ငံကိုပြန်သွားဖို့ဆိုတာမှလည်းလုံခြုံမှုမရှိပါဘူး။နောက်ပြီးသူတို့နိုင်ငံမှာနိုင်ငံသားကပ်ပြားကင်ဆန်ခွင့်လည်းမရနိုင်ပါဘူး။ဒီချက်ကိုနိုင်ငံတကာအတိုင်းအဝန်တစ်ခုလုံးကလက်သက်မခံနိုင်တာပါ။ဒါကြောင့်မြန်မာအစိုးရအတွက်တိတ်ခါကြစီတဲ့အချက်လို့ကျွန်မမြင်ပါတယ်။မြန်မာနိုင်ငံအတွင်းမှာပဲအမှန်တကယ်ဘာတွေဖြစ်ခဲ့တယ်လဲ။ဘာကြောင့်လူတွေအများကြီးထွက်ပြေးကြတယ်လဲဆိုတဲ့မေးခွန်းမျိုးတွေကိုပြန်ပြီးမေးခွန်းထုတ်တင်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဆွဆွဲထားတဲ့ညှဉ်းပန်းနှိပ်စက်မှုတွေဆိုတာဖြစ်နိုင်ခြေရှိခဲ့ပြီးဒီလိုအကြမ်းဖက်ပစ်မှုကျူးလွန်မှုတွေအတွက်နောက်ဆုံးမှဥပဒေအရရင်ဆိုင်ရဖို့ရှိလာနိုင်ပါတယ်။
ဒါကတော့မြမအရေးကျွမ်းကျင်သူဝါရှင်တန်ဂျော့ချ်ဒီဝါရှင်တန် DC ကဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရပ်ဆိုင်ရာပါမောက္ခခရစ်စတီနာဖင်က VOA ကိုပြောဆိုခဲ့တာပါတဆက်သေးပဲဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဟောင်း Priscilla Clubs ကိုလည်းဆက်သွယ်မေးမြန်းရမှာအခုလိုဂမ်ဘီယာနိုင်ငံက ICJ တရားရုံးကိုအမှုတင်တဲ့အခါမှာမြန်မာနိုင်ငံတွင်းကလူမျိုးတုံးတက်ဖြတ်မှုတွေရပ်တန့်စေဖို့တာဝရန်ထုတ်ပေးပါလို့တောင်းဆိုထားတဲ့အချက်ရှိတာကြောင့်ဒီလိုတာဝရန်ထုတ်မယ်ဆိုရင်ဘာဖြစ်လာနိုင်ပါသလဲဆိုတော့မေကွန်းကိုသူကအခုလိုစပြီးတော့ဖြေဆိုပါတယ်ရှင်
They'll deny it. They'll simply deny that they're doing that and say that they don't commit genocide against anyone. So I'm not sure what the practical effect could be at this stage.
မြန်မာနိုင်ငံကညင်းပါပါ။လူမျိုးတုံးတက်ပြတ်မှုဘု து ပေါ်မှမကျူးလွန်ခဲ့ဘူးလို့ညင်းပါလိမ့်မယ်။ဒါကြောင့်ဒီအချိန်မှာတာဝရန်ကလက်တွေ့ကျကျဘလောက်ဆောင်ရွက်နိုင်မလဲမသိပါဘူး။တာဝရန်ထုတ်တယ်ဆိုတော့ဖြစ်ပြီးသွားတဲ့ကိစ္စကိုဘလို့ရက်ဆိုင်ရမလဲပြောင်းလဲမှုတွေလုပ်ရမယ်ဆိုရင်လည်းအစိုးရပုံသဏ္ဍာန်ကိုပြောင်းလဲရမှာလားဥပဒေတွေပြောင်းလဲပြရမယ်ဆိုရင်တော့လူနည်းစုအလုံးပေါ်မှာအကျိုးသက်ရောက်မှုတွေရှိပါလိမ့်မယ်မြန်မာနိုင်ငံကဥပဒေတွေကလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုတွေအများကြီးရှိနေပါတယ်ရိုဟင်ဂျာတွေအပေါ်ထားရှိတဲ့ဥပဒေတွေကတော့အဆိုးဆုံးပါပဲ
ပရက်စလာခင်ဗျာ ICJ ရဲ့အဆုံးဖြတ်ချက်တစ်ခုခုကြောင့်မြန်မာနိုင်ငံအပေါ်မှာပိတ်ဆို့တံခတ်မှုတွေပိုပြီးဖြစ်လာနိုင်သလားဘယ်လိုမြင်သလဲခင်ဗျာ
No, as long as McConnell is the head of the Senate, is in control of the Senate, I don't think there's going to be any serious sanctions against Myanmar.
American အထက်လွှတ်တော်မှလူများစုခေါင်းဆောင် Mitch McConnell ရှိနေတဲ့ပြည်တော့တိတ်ဆိုးရင်စရာကောင်းတဲ့တန်ခတ်ပိတ်ဆို့မှုတွေ American နိုင်ငံဘက်ကလုပ်လိမ့်မယ်လို့မထင်ပါဘူး။နိုင်ငံတကာအစ်စ်မှာတော့ Rohingya နဲ့ဆက်ဆက်တဲ့အရေးယူတန်ခတ်မှုတွေကရှိနေသေးတာပါ။စောင့်ကြည့်ရမှာကလူတအူးချင်းပေါ်တန်ခတ်ဖို့ကြိုးပမ်းနေတဲ့ ICC ကလှုပ်ဆောင်ချက်ကတော့စောင့်ကြည့်ဖို့လိုပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်တပ်အစစ်မြင့်အရာရှိတွေပေါ်ဘလို့ဆက်လက်ပြီးဆောင်ရွက်မလဲမသိကြသေးပါဘူး။တန်ခတ်မှုတွေကတနိုင်ငံလုံးအပေါ်ထက်လူပုဂ္ဂိုလ်တအူးချင်းပေါ်ချမှတ်တာတွေပိုးပြီးတွေ့ရလိမ့်မယ်လို့ထင်ပါတယ်
။အခုလိုဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်မှာ ICJ မှာအမှုတင်တာကြောင့်မြန်မာနိုင်ငံရဲ့ပြည်တွင်းပြည်ပပြောင်းလဲရေးလှုပ်ဆောင်ချက်တွေကိုထိခိုက်နိုင်ပါသလားခင်ဗျ
I don't think it's a big deal. I don't think it's going to really affect the internal reform process because that's happening regardless of what happens with the outside world.
ဒါကိုတိတ်ကြီးကြီးကျယ်ကျယ်ကြီးလို့တော့မထင်ပါဘူးပြည်ရင်းကပြုပြင်ပြောင်းလဲရေးကပြည်ရင်းကလိုအပ်ချက်အရာသွားနေရတာဆိုတော့တိုင်းပြည်ပြင်ပမှာဘာပဲဖြစ်ဖြစ်သူ့ဘာသူဆက်သွားနေမှာပါဒါပေမဲ့ပြည်ရင်းနိုင်ငံရေးမှာရှိနိုင်ပါတယ်ပြောရရင်ရွေးကောက်ပွဲနိုင်ငံရေးမှာတက်ရောက်မှုရှိနိုင်တယ်လက်ရအစွန်းရောက်ဝါဒီတွေကဒါဟာနိုင်ငံတကာအတိုင်းဝိုင်းကမြန်မာနိုင်ငံအပေါ်မမျှမတဆက်ဆံတာရဲ့နောက်ထပ်ဥပမာတစ်ခုပဲလို့ပြောကြပါလိမ့်မယ
်ဒါဆိုဒီလိုအမှုတင်တာတွေအောင်မြင်သွားမယ်ဆိုရင်ကောအခုလက်ရှိရိုဂျာအရေးကိုပြပြဖြည့်ရှင်းသွားနိုင်မယ်လို့ကောထင်ပါသလားခင်ဗျ
Not in my lifetime. I mean, it's really an issue of the dominance of the Burma ethnic majority.
ဒီမှာအသက်ရှင်နေသေးတဲ့အချိန်တွင်းတော့ဖြည့်ရှင်းနိုင်မယ်လို့မထင်ပါဘူး။အခြေခံကိစ္စကဗမာလူမျိုးစုကြီးစိုးထားတဲ့ပြဿနာနဲ့အခြေအနေပါ။လူများစုရဲ့စိတ်ဓာတ်နဲ့အတွေးခေါ်တွေမပြောင်းလဲနိုင်သေးရင်ဖြည့်ရှင်းဖို့မလွယ်ဘူးလို့ထင်ပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာအများစုဘလို့သဘောထားကြရဲဆိုတာကအရေးကြီးတဲ့အစ်စ်မှာမရှိဘူးလို့ထင်ပါတယ်။ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းပရစ်စလာကလပ်ကိုကိုရဲမြင့်ထွန်းကဆက်သွယ်မေးမြန်းခဲ့တာပါ။ ICJ နိုင်ငံတကာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဒီတာစီရေးစာချုပ်ကိုမြန်မာကချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့ဂမ်ဘီယာနိုင်ငံကအမှုစွဲတင်ထားတာနဲ့ပတ်သက်ပြီးတော့တုံ့တက်ချက်တွေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြမှာပါ။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်မှုနဲ့ဒီကလေးနှစ်ဦးပါတဲ့မြန်မာရွှေပြောင်းအလုတ်သမား62ဦးတို့ကိုရနောင်းဂိတ်ကတဆင့်နေဆက်ကော့တောင်းဂိတ်ကိုနိုဝင်ဘာလ23ရက်နေ့ကပြန်လည်ပို့ဆောင်ခဲ့ကြောင်းသိရပါတယ်။ VOA သတင်းတောက်မတ်အေးအေးမှာကနေပြီးတော့သတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်မှုအထောက်အထားမခံလိုနာတွေလူကုန်မှုခံရမှုတွေလုပ်ငန်းရှင်မှာထိခိုက်နှင်းနာခဲ့ရသူတွေအားလုံးပေါင်းလူ60ကျော်ကိုထိုင်းအစိုးရကပြည်နယ်နဲ့ပေးပြီးနေဆက်ကိုပြန်ပို့ခဲ့ပါတယ်။တနင်္လာနေ့တိုင်းကော့တောင်းမြို့ရှေ့ပြောင်းလို့တမအရင်းမြစ်စင်တာကတာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျ။တ
ောက်ကြားလေး52ယောက်၊နေကလေး6ယောက်၊နနေရကလေးလေး9ယောက်ဒီအစိမ့်မနဲ့လို့သုံးတော့မကောင်းလို့ယောက်ျားလေး1ယောက်ပါတယ်။တော်လေးထိရတယ်ဗျာ1ယောက်ပါ။နောက်1ယောက်ကလုံမခွင်မှာ6ယောက်ကဒီတစ်ခိုက်ဒီနေ့ကကျွန်တော်တို့ဒီလူကိုကူးခံရပြီးတော့ကျွန်တော်မေးချောက်ခိုးဝင်မဲ့အုပ်စုထဲမှာပါလာတယ်။အဲ့ဒါကတော့သူတို့6လလောက်နေရတယ်လို့ပြောတယ်။ဒါကြီးဒီလူမှုကတိစင်တာမှာ
အခုဆိုရင်ထိုင်းရနာပိုင်းတွေကပြည်နယ်နယ်ပေးပြီးနေဆက်ကိုပြန်ပို့ခဲ့တာ6လအတွင်းမှာလူဦးရေ1400ကျော်ရှိပြီလို့လည်းဦးမိုးဝေကဆက်ပြောပြပါတယ်
။နော်ဒီမေလာကနေခုနိုဝင်ဘာထိပေါ့1000ကျော်လောက်1400ကျော်နေ
။ကိုတောင်မြို့မှာရှိတဲ့တက်ဆိုင်ရာဌာနဆိုင်ရာတွေနဲ့ရွှေပြောင်းလုံသမားပညာပေးစင်တာတို့ပူးပေါင်းပြီးလိုအပ်တဲ့ဆောက်ရှောက်မှုတွေဖြစ်တဲ့ကျန်းမာရေးစစ်ဆေးပေးမှုတွေမုတ်ရေတန့်နဲ့ပညာပေးစာဆောင်ပေးဝေတာတွေပြင်ဒီဘရက်ထံကိုဖုံးဆက်ဆက်သွယ်ပေးတာတွေကိုလည်းဆောင်ရွက်ပေးခဲ့ပြီးနေရပြန်နိုင်ရေးကိုစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလူတမာသုံးသပ်တဲ့မင်းအလုပ်လုပ်ကြနေကြတာဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်တခါဒီပြည်သူရေးရနဲ့ပတ်သက်တဲ့ဒီကျမရေးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ဒီစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးခြင်းပါတယ်ရှင
်။ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြည်ထနာတွေအတွက် ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းသက်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြည်ထနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတတမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932328555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ gamis@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါက
Dagaro Nangan Daga Dinima take Dan Yawni the ICJ Ma Gambiaga Nyamago and Mu swept in light down at the Biro Sani Ninya Daya Ni Light Season Ma Guan Luga Season Tinsabiro Sunri Ma Pibare Bawin Sunri Dabule Pekovare Akuro Kaba the Dinima Yita Popyani de Nyamanangan Sanya Samarigo Muye Abo Mapye Gao no Biro Ma e Tansinga Dinja Mawashin.
Africa Taika, Dizo Nangan Liga, Palu Ruinja Yego, Kabati Akuma, Mupuyanale, Sue Council, 10 year Packet Gaida Tarago, Washington Post, Tokama, Payavari. We will not have Yamu Dasi, Saya, the board to Sajago, Yamasuya Paka, two parties, Sue, 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 Sene, Gambia Nanganga, Glodamakaye, Bimatia, Poisi Pide, ICJ, Nanganaga, Diayoma, Nuimala Sati, and Nidonga, Mutin, the Lai Dale Pipari. Ranger Musin Niboma, Yamasuya, Gandrebo Nepata Bio, Kindre Chi Shimbo, Sia Swim Murigo, Kindre, Nanganagaya Swim Mukoyo, ICC Martin, Dunke Mele, Yamaha, a poem Nangam Hotel, Drag, dear Mugo, she's a Bio, Sien Lumia, Gabulo, Yita Tavare, Diamond Nanganagaya Young, ICC Ma, the Artuji Sangaya Garo, Lumiodo, the Pamugo, Gagwebo, a Pip Babo, Drag, Celestia Port, Sumpia Panguish, Yellow Suare. ဒီလိုတရားစွဲဆိုမှုဟာနှစ်ပေါင်းများစွာကြာနိုင်တယ်လို့ဒေါ်လာတန်ပေါင်းများစွာလဲကုန်ကြနိုင်တယ်လို့យេតាထားပါတယ်။နိုင်ငံဝင်ငွေတည်သမာ 美国的乌布里战备阿佩佛利后家甘比亚甘尼玛宝马第二次总部国外机套板被他拉入伊达塔巴里。旅游中的片目数啊，旅单国地下线给杀批的一段，德国龙古扎甘比亚南岸里个楼上里啊，鼠标，尼玛伊里拉杜乌布里宝马卡，John ဒီခိုင်ပြည်နယ်အတွင်းတရုတ်ကငွေကြေးထောက်ပံထားတဲ့စိတ်ကမ်းနဲ့အထူးစီးပွားရေးဆောင်တွေမှာစိုးရိမ်ကြရရှိနေဆွဲကောင်းစင်နဲ့ဆောင်းမကူတော့ဒေးလီမေးလ်.ကိုတော့ယူကီမှာဖတ်ရပါတယ်။ဒီခိုင်ပြည်နယ်ကကြောက်ဖြူရင်တဲ့စိတ်ကမ်းကိုတရုတ်ရဲ့ငွေကြေးထောက်ပံမှုနဲ့တရုတ်ပို့ဆောင်ရေးနဲ့ဆက်မှုဆောင်ဖြစ်အတွင်ပြောင်းလာမယ့်အပေါ်မှာဒေတာခံတွေနဲ့တက်ကြွလှုပ်ရှားသူတွေကစ ဒီအတွက်တရုတ်သမ္မတရေဝင်ထွက်သွားလာနိုင်မှုအတွက်၅မြောက်ခွေကိုလည်းပြေပင်ဖို့အစိုးရကဆုံးဖြတ်လိုက်တာကြောင့်ဒေသခံတန်ခါတွေရဲ့ဝန်ကြီးကိုထိခိုက်လာတဲ့လို့ရေးသားထားပါတယ်။လွန်ကြပြီးခါကြောင့်တကွာလုံးကမြန်မာကိုရှုံချနေပြီးတော့တခြားနိုင်ငံတွေမြန်မာနိုင်ငံတွေကယင်းနည်းမျိုးနံမှုတွေလုပ်ဖို့တွန်းဆောင်နေကြပါပဲ။တရုတ်ကရောရခိုင်ပြည်နယ်မှာဆက်မှုဆောင်တိစောက်ဖို့တွန်းအားပေးနေတာဖ မြန်မာအတွက်အကျိုးရှိမယ်လို့ပြောထားတာကိုကိုကဖော်ပြထားပါတယ်ရှင် ပြည်ရင်းမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါပြီ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဗဟုသုတပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွ
င်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကိုအချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိဆက်လက်ထုတ်လွှင့်သွားမှာပါ Light meter 32 kHz 933 Light meter 40 kHz 9483 Light meter 48 kHz 6153 Light lamp meter 190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီ Light meter နဲ့ဒီ kHz line တွေဟာရာသီအပြောင်းလဲစောင်းရာသီမှာကျမတို့အစ်စ်ပြောင်းလဲထုတ်လွှင့်တဲ့ line တွေဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ငယ်မစားတဲ့စားစားနေတဲ့အတိုင်းပြည်မှာဒုတိယကဖြစ်တာလဲပါပြီးတော့စားစားတာများတဲ့ပေါ့အတိုင်းပြည်မှာဒုတိယကဖြစ်လို့ပိုများတာကိုတွေ့ရပါတယ်ဒါကြောင့်မလို့ငယ
်ဒါကတော့ကြာတာပရိနေနေနဲ့ခင်းတိုင်းတင်ဆက်သွားမဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါဥကျော်စံသားရဲ့မြမအရေးသုံးသက်ချက်နောက် blogger စတာတွေကိုလည်းထုတ်လွှင့်မှာပါအခုတော့ပထမဦးဆုံးဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါရှင်အခုခါမြန်မာနိုင်ငံမှာတက်မတော် NLD အစိုးရနဲ့တိုင်းရင်းသားလူနည်းစုလူများစုတို့ကြားသုံးပွင့်ဆိုင်တင်းမာမှုပိုးပြီးကြီးထွားလာနေတယ်လို့မြမရေးရာကျွမ်းကျင်သူပါမော့ခ်ဒေးဗစ်စတိုင်းဘတ်ကမကြသေးမီကရေးသားတဲ့သုံးသက်ချက်ဆောင်းပါးတစ်စောင်မှရေးပါတယ်။ဘာကြောင့်အဲ့ဒီလိုပြောနိုင်တယ်လဲ။ဒါကိုထိမ့်သိမ့်ပြီးညီညွတ်ရေးတိဆောက်ဖို့သူအကြံပေးတဲ့အချက်တွေကတော့ဘလောက်လက်တွေ့မှာဖြစ်နိုင်ခြေရှိပါတယ်လဲ။အမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမော့ခ်စတိုင်းဘတ်နဲ့ဦးကျော်စံသားကဆွေးနွေးသုံးသက်ထားပါတယ်ရှင်။
အမေရိကန်ဆိုင်မှာဆရာကြီးမြတ်ကြီးကငါရေးရသမတ်ခုထဲမှာမြန်မာနိုင်ငံမှာသုံးဝင်းဆိုင်တင်းမာမှုတစ်ခုပုံမူကြီးထွက်လာနေရလို့ရေးထားတယ်ကျွန်တော်ဖတ်ရပါတယ်တက်မတော်ရဲ့ NLD အစိုးရရဲ့တိုင်းရင်းသားအင်အားစုတွေရဲ့ဆိုရက်သုံးဝင်းဆိုင်ကွဲလွဲမှုပိုပြီးအချိန်မြင့်လာတယ်လို့ဆိုတာလို့ကျွန်တော်နားလည်ပါတယ်ဆရာကြီးဘာကြောင့်ဒီလိုပြောလဲ
Well because there is very little trust do we talk about trust
ဘာကြောင့်လဲဆိုရင်ယုံကြည်မှုအလွန်နည်းပါးနေလို့ဖြစ်ပါတယ်လူအဖွဲ့အစည်းတွေအကြားယုံကြည်မှုကိုခေတ်သစ်နိုင်ငံရေးသိပ္ပံဘာသာရေးစကားနဲ့ပြောရရင် social capital လူမှုအရင်းအနှီးလို့ဆိုရမှာပါဒါတိတ်နှဲပါနေပါတယ်ဒါဟာလဲတမိုင်းကြောင်းနဲ့ဆိုင်ပါတယ် NLD ကစစ်တပ်ကိုမယုံဘူးဆိုတာထင်ရှားပါတယ်စစ်တပ်ကလည်းဒေါန်ဆန်းစုကြည်ဒါမှမဟုတ် NLD အပေါ်ယုံကြည်မှုမရှိပါဘူးတိုင်းသားတွေဟာဘ ਹੁ အစိုးရကိုတစ်ချိန်မဟုတ်တစ်ချိန်တိုက်ခိုက်ခဲ့ကြတာဆိုတော့စစ်တပ်ကိုမယုံကြည်သလို NLD အပေါ်ယုံကြည်မှုလည်းမရှိတော့ပါဘူးရလကတော့အင်မတန်ဝမ်းနည်းစရာကောင်းပြီးမြမပြည်သူတွေကိုယ်တိုင်ကြော်လွားကြရမယ့်အခြေအနေဖြစ်ပါတယ
်။ဒါပေမဲ့မြမအင်းကြီးချင်းအစ်ဆောင်အစနိုင်ငံတချို့မှကြည့်ရင်သူတို့ဟာလည်းဆဲအုပ်ချုပ်ရေးကိုဖျက်ဆီးကြရတာပါပဲ။သို့တော်လည်းအခုခါကျတော့သူတို့အစဉ်ပြေနေကြသလိုခင်ဗျာ။အဲဒါသူတို့ကဆရာကြီးပြောတဲ့ကုနာ social capital ဆိုတဲ့လူမှုအရင်းအနှီးကိုဘယ်လိုတဟဇတာဖြစ်အောင်တည်ဆောက်သွားကြသလဲဆိုတဲ့အရှင်းပြပါလားခင်ဗျာ
။ Well because in the military has played a very important role in Indonesia and Thailand and Korea for a period in Pakistan
Indonesia Thai Pakistan စာရနိုင်ငံတွေမှာစစ်တပ်ဟာအလွန်အရေးပါတဲ့အခက်အခဲကအချိန်အတော်ကြာရှိနေကြတာကျွန်တော်တို့သိကြပါတယ်ဒါပေမဲ့သူတို့နိုင်ငံတွေကစစ်တပ်လူမှုအဖွဲ့အစည်းတစ်ခုလုံးကိုမထိန်းချုပ်ခဲ့ကြပါဘူးနိုင်ငံရေးဖြစ်စဉ်ကိုအချိန်အတိုင်းတာတစ်ခုထိထိန်းချုပ်ခဲ့ကြပါလိမ့်မယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့1962ခုနှစ်ကစပြီးအရာရာကိုထိမ့်ချုပ်ထားရတာပါဆိုရှယ်လစ်နိုင်ငံဆိုတော့လေစစ်တပ်ရဲ့ထိမ့်ချုပ်မှုပြင်ပမှာစီးပွားရေးဖွံ့ဖြိုးမှုလည်းမရှိခဲ့ပါဘူးတပါတီစနစ်ကြောင့်နိုင်ငံရေးအခြေအနေလည်းမတိုးတက်ခဲ့ပါဘူး NGO တွေလည်းမပေါ်ထွန်းပညာရေးကိုလည်းစစ်တပ်ကချုပ်ကန်ထားခဲ့တာပါစစ်တပ်ဟာဖွဲ့စည်းပုံတည်ရေးဆွဲပြီးဒီလိုဆက်လုပ်ဖို့ကြိုးစားနေသေးပါတယ်ဒါပေမဲ့မအောင်မြင်နိုင်ပါဘူးကြာရှုံးပါလိမ့်မယ်
ဆက်လက်ပြီးတော့ဆရာကြီးကဒီသုံးဝင်းဆိုင်တင်းမာမှုဖြစ်ပေါ်နေတာကိုပြည်လည်မှုရအောင်တက်မတော်ရဲ့ energy အစိုးရရဲ့တိုင်းရင်းသားတွေရဲ့ CD သူတို့ကအလျှော့ပေးညှိနှိုင်းရမယ့်ကိစ္စတွေဆိုတာလည်းဖော်ပြထားပါတယ်။ပထမဆုံးစစ်တပ်ကသမိုင်းမှာသူတို့ဘယ်လိုမှတ်တမ်းနဲ့ကြံရိုက်ခဲ့မလဲဆိုတာကိုသဘောပေါက်ပြီးပြုပြင်နေတယ်ပေါ့
No, I think they have to understand that it's in their own interest.
သူတို့ဟာသူတို့ကိုယ်တိုင်ရဲ့အကျိုးအတွက်ပြန်လဲစဉ်းစားရလိမ့်မယ်လို့ထင်ပါတယ်။သူတို့တွေကအများပြားဟာမျိုးချစ်တွေပါ။သူတို့ဟာတိုင်းပြည်အကျိုးပြည်သူလူထုအကျိုးလှုပ်ဆောင်ခြင်းကြသူတွေလို့ထင်ပါတယ်။ ဒါပေမဲ့တစ်ချိန်တည်းမှာပဲသူတို့အဲ့ဒီလိုလုပ်ချင်ပေမဲ့သူတို့လုပ်နေတဲ့ပုံစံနဲ့တော့သူတို့ဖြစ်ချင်တာဖြစ်လာမှာမဟုတ်ပါဘူး။သူတို့ကအမျိုးသားစီလုံးညီညွတ်ရေး
Let me put it this way. I can't talk about the individual people, but I can say this. General Min Aung Hlaing has specifically...
General Dilo Pyobiyazi, Lutui Jine Sainai Kaisaga Janoma Pyonai Mahu, Tabime Dilo Ro Pyonai Mare. ဘုဂျိုမူဂျီမေအောင်လိုင်းကနိုင်ငံရေးပါတီတွေဟာသူတို့ပါတီနဲ့သူတို့ပါတီကိုထောက်ခံသူတွေကိုပဲကိုစားပြုပြီးတမရော်ဟာတနိုင်ငံလုံးကိုကိုစားပြုတယ်လို့အတိအလင်းပြောကြားထားပါတယ်။ဒါဟာလုံးဝမမှန်ပါဘူး။တမရော်ထိပ်ပိုင်းကောင်းဆောင်တွေအရာရှိတွေထဲမှာဗုဒ္ဓဘာသာမဟုတ်သူဘယ်ယောက်ပါလို့လဲ။ခရီးယာမပါဘူး၊မွတ်စလင်မပါဘူး၊ဗုဒ္ဓဘာသာတိုင်းရင်းသားလူနည်းစုတယောက်နှစ်ယောက်ပါကောင်းပါမယ နေတယ်ဆိုကျွန်တော်နားလည်ပါတယ်ဒါပေမဲ့သူတို့တွေယာတုကြီးရလာဖို့နှစ်ပေါင်းများစွာကြာပါလိမ့်ဦးမယ်တိုင်းသားလူနည်းစုတွေရဲ့တန်တရားတွေကရှိနေပြီးသားပ
ါနောက်ဆရာကြီးကပြောပါတယ်ဒေါ်ဆန်းစုကြည်ဟာလည်းသူ့အဖေမျောလင်းခဲ့တဲ့နိုင်ငံသစ်တည်ဆောက်ရေးကိုအခုလက်ရှိကမ္ဘာနိုင်ငံရေးအခင်းအကျင်းနိုင်ငံတကာမှာထွန်းအားနေတဲ့လူခွေးစံတွေနဲ့ညှိပြီးကန့်ညင်အောင်လုပ်ရမယ်လို့ဆိုထားတာတွေ့ရပါတယ်။ဆိုတော့မြန်မာပြည်သူလူထုအများစုရဲ့သဘောထားကိုဆရာကြီးထက်သွင်းစဉ်းစားပါရဲ့လားဒီလိုပြောတဲ့နေရာမှာ။ဒေါ်ဆန်းစုကြည်ကသူကနိုင်ငံရေးသမားတစ်ယောက်ဖြစ်တယ်လို့ကြေညာထားတာဖြစ်ပါတယ်။ဆိုတော့နိုင်ငံသားတွေရဲ့သဘောထားကိုပြစ်ပယ်ပြီးတော့နိုင်ငံတကာသဘောထားအတိုင်းလိုက်ညှိရင်သူ့ရဲ့ popularity ပေါ့သူ့ရဲ့လူကြိုက်များမှုကိုသူစွန့်စားသင့်တယ်လို့ဆရာကြီးထင်ပါသလား
It's very difficult. As I mentioned in that article, Deputy Secretary Burns said when he first met her.
ဒါအမှန်တကယ်ခဲ့တဲ့ကိစ္စပါ။ကျွန်တော်ဆောင်းပါးမှာဖော်ပြထားတယ်လို့ပါပဲ။ဒူဝင်ဂျီ Burns ဒေါ်ဆန်းစုကြည်နဲ့ပထမဆုံးတွေ့တော့ဒေါ်ဆန်းစုကြည်အဖို့နိုင်ငံရေးသမားအဖြစ်ရောနိုင်ငံတကာလူခွင့်ရေးသမားအဖြစ်ပါတစ်ချိန်တည်းဖြစ်နိုင်ဖို့ဆိုတာအမြဲတမ်းခက်ခဲတယ်လို့ဆိုထားပါတယ်။ဒီနှစ်ခုအကြာမှာကွဲလွဲမှုရှိပါတယ်။ဒေါ်ဆန်းစုကြည်အနေနဲ့အမြဲတမ်းခက်ခဲတဲ့အနေအထားကြောက်ရွံ့နေတာဟာအထူးဝမ်းနည်းစရာကောင်းပါတယ်။ဒါဟာတိတ်ပေါ်လွင်ထင်ရှားပါတယ်။သူ့အတွက်မလွယ်ကူလောက်ပါဘူး။ဒါပေမဲ့ဒီထက်ကောင်းအောင်လုပ်ခဲ့နိုင်မယ်လို့ကျွန်တော်ထင်ပါတယ်
။ဘယ်လိုလုပ်ခဲ့ရမလဲခင်ဗျာ
။ He should have built up trust with the military. What is it? What is
it? စစ်တပ်ရဲ့ယုံကြည်မှုတည်ဆောက်ခဲ့တင်ပါတယ်။သူနဲ့ NLD ကပထမဆုံးနိုင်ငံတော်အတိုင်ပင်ခံရာထူးဖန်တီးယူတယ်။အဲ့ဒါကဖွဲ့စည်းပုံမှာမပါဘူး။ဖွဲ့စည်းပုံကိုကွဲပတ်ပြီးလုပ်ခဲ့တာ
။ဒါပေမဲ့တိုင်းရင်းသားလူနည်းစုတွေကဒေါ်အောင်ဆန်းစုကြည်ကစစ်တပ်ကိုနှိမ့်သိမ့်မှုသာကြိုးပမ်းနေတယ်။တကယ်တိုင်းရင်းသားတွေရဲ့ပြဿနာမှန်ကိုကင်တဖို့မကြိုးစားဘူးလို့သူတို့ပြောနေကြတယ်ဆရာကြီးကြားမှာပါ
။ See that's what a politician is going to be able to do. Politicians do.
ဟာနိုင်ငံရေးသမားတွေလုပ်နိုင်တဲ့ကိစ္စပါ။အဲ့ဒီနှစ်ဖက်ကိုညီမျှအောင်ထိန်းကြည့်ရမှာပါ။သူမလုပ်နိုင်သေးပါဘူး။တိုင်းသားတွေမှာလက်နက်ကင်တက်ဖွဲ့ကိုစီနေပါဒါကိုစစ်တပ်ကမလိုလားဘူးဆိုတာသိကြပါရဲ့ဒါကြောင့်တိုက်တယ်ဒီနေရာမှာတိုင်းသားတွေကြီးနေအောင်ဒေါန်ဆန်းစုကြည်မလုပ်မလဲသူတို့ဒေတာတွင်လုတ်ပိုင်ခွင့်အာဏာတချို့ပေးရမယ်တစ်ချိန်တည်းမှာပဲစစ်တပ်ကိုလည်းကြီးနေအောင်လုပ်ရမယ်ဒါဟာတိတ်ကိုခက်ခဲပါရဲ့ဒါပေမဲ့အစကတည်းကစစ်တပ်နဲ့ပြောဆိုညှိနှိုင်းပြီးတခုခုလုတ်ခဲ့တင်နေထင်ပါရဲ့ကျွန်တော်သာဒေါန်ဆန်းစုကြည်နေရာမှာဆိုရင်ခွဲထွက်ခွင့်မရှိရဘူးဆိုတာကျွန်မသဘောတူတယ်တိုင်းသားစီလုံးကြီးကြီးရေးကိုယုံကြည်တယ်ရှင်တို့လည်းလိုချင်တယ်လူထုကလည်းလိုချင်တယ်ဒါကိုဘယ်လိုလုပ်ကြမလဲစင်ကြီးတုံတရားနဲ့အညီလုပ်ကြရအောင်လို့ပြောမှာပါပဲအဲ့ဒီလိုဆိုရင်စစ်တပ်ကြီးစိုးမှုနဲ့အချိန်တိုင်းတာတစ်ခုထိနေပြီးယုံကြည်မှုခိုင်မာလာတာနဲ့အမျှဒါဟာပြောင်းလဲသွားမှာပါစစ်တပ်ကိုယ်တိုင်ကလည်းဒီလိုပြောထားပါတယ
်မြမဒီမှာလူအများစုကစုံစမ်းကြပါတယ်ဒေါအောင်ဆန်းစုကြည်ဟာအခုခါမှာစစ်တပ်ရဲ့လူခွေးရေးချိုးဖောက်မှုတွေရက်ဆက်ကျူးလွန်မှုတွေကိုနိုင်ငံတကာစီးနင်းမှာအကာအကွယ်ပေးရင်နဲ့သူရဲ့ဂုဏ်သိက္ခာကိုထိခိုက်ကြဆင်းအောင်လုပ်နေရတယ်လို့ပြောကြပါတယ်ဒါဟာစစ်တပ်ရဲ့ယုံကြည်မှုရဖို့အတွက်လုံလောက်တဲ့လှုပ်ဆောင်ချက်လို့ဆရာကြီးမထင်ဘူးလားခင်ဗျာ
But no, it's a really difficult situation. The question of the Rohingya issue is a paramount.
Take care of any Taba. Rohingya Tatanaha, take a Yiji Bare. Kabaga Dago Ion Sine Bare. Tong San Suji, Pyoja Jega, Nangra Atawa, Mamma Tia Babu. Sit there in Alon John Tobu Pugo, a Pim Sobu. Peter Tayana Lunesue, Tatanagole, Kong Kong Momo, the Bob Narebo, Miababu. Rohingya Tatana Damaga, Rakai E. Kisago, Jiva. E. Kanganda. အေးပေါ်လူလူထောက်ခံမှုများတဲ့များလာတာကိုအစိုးရကဘာကြောင့်သဘောမပေါက်နိုင်တာလဲဒီအချက်ကိုအတိအမှန်မပြူတာဟာပြဿနာပါပဲကြာရှုံးစင်မဲ့ကိစ္စပါအေးပေါ်ထောက်ခံမှုကပိုပြီးပိုပြီးကြီးထွားလာပါတယ်ရခိုင်ဟာတစ်ချိန်ကကွန်မင်းကိုချင်နိုင်ငံတစ်ခုပါ1985မှာတမူထူးကြပါတယ်ထူးကြတဲ့အမျိုးသားရေးဝါဒပါဒါကိုအစိုးရကောင်ဆန်းစုကြည်နဲ့စစ်တပ်တို့တနည်းနည်းနဲ့သဘောပေါက်ဖို့လိုအပ်ပါတယ်
The
question is, what kind of autonomy? They've given up, most of them have given up secession, I agree.
Mamare, Delu autonomy le. Bello Kuban Ocho Yi Mule Sura Shibare. Thru Miazuga, Quattro Kringo, Sola Kejabi Sura, General Lekamare. Bello Kuban Ocho Yi Lujinja Le Sura, Aguro, the Automu Downy Jabare. The Gero Puzimo Oga, Sa Lute Mare. Thru Ma Dida Dwin, Lodo Shire, Edima Anna Ripupidine. Dida Suya Rigo, Anna Pupidine. Dilone Yunjimu Disal Timare.
Like a Sura Sayia, Natanshe Puzimu, Tim Timus Red the Bobo.
Well, I mean, I think the Constitution needs to be revised, but I think that the reality is.
Puzibongo, Pianle, Pinsin Dine, Lugenoro, Timare, Ledumara, Sitaka, the Botumada, Pianpianima Pipare, Sitta the Botuan, Belo Lomle Soin, Cheyubi, Yonjibu Tisoyame. Now, the Kugale, Diana Rinine, Kuban Ucho Queen Shire, Sura Kanzaje, the Zondia Yang, Lupia Valime, Da Lodoga de Saint Lulu Yana in Sura, Puzibunga, Piatan Tavare, Tagu Loma Lulu Yare, Didari Yi Kanyare Gons on Rigo, Boho Suyaga, Atima Pia Mesura, Bajan Lodia Male.
Ujazanae, Nemai, don't touch at Sisamashe, Akura. Lutune Jamai Sisingu, Nasimu Chain Yapabi, Didabamaro, Yamanangama Pimyare, Twito Yoga Nepatabi, Jaja Yamaba, Twito Yoga Pimago, Soyin Yi, and Nandaku, Longam Sabe, Shantinaha, Twito Yoga Gu, Jotin Kawere Niyama, Mangane, Niland Ku, Mahope, Tanida, Lu Ate, and Nandet Bamana, Jom Dwaan, Tainy, Sato, Beijingada, Mangane, Niland Kupite, who Jamai Dinashinigab Yabare, D. John Doctor Tanzoga, Tasaya, Jamai Dinashinigu, Mimiam Yi Dimja Tabare.
ငန်တဲ့စားသုံးမှုများခဲ့မယ်ဆိုရင်အချိန်ကြာလာတဲ့အခါတူတူယောဂဖြစ်နိုင်တယ်လို့နားလည်ထားကြတာပါတူတူယောဂကိုရှောင်ကျဉ်နိုင်မှုအတွက်ငန်တဲ့ကိုတနိုင်သမျှရှော့ပြီးစားသုံးသင့်တယ်လို့လည်းရှင်ဝင်တွေကကြံပေးနေကြတာဖြစ်ပါတယ်ငန်တဲ့ကိုမစားဘဲနေရောတူတူယောဂကိုရှောင်ကျဉ်နိုင်မှာပါလားလို့မေးကြည့်တဲ့အခါညီမနိုင်ငံတူတူယောဂအဖွဲ့ဒုတိယဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဦးမျိုး ရှောင်းကျဉ်နိုင်ရင်လို့ဆိုရပါမယ်။ငငယ်မစားတဲ့စားစားနေတဲ့အတိုင်းပြည်မှာတွေ့တွေ့ရောကဖြစ်တာ၊နေပါပြီးတော့စားစားတာများတဲ့ပေါ့။အတိုင်းပြည်မှာတွေ့တွေ့ရောကဖြစ်လို့ပူများတာကိုတွေ့ရပါတယ်။ဒါကြောင့်မလို့ငငယ်အဓိကတွေ့တွေ့ရောကဖြစ်ရခြင်းကျောင်းချက်တစ်ခုဖြစ်ပါတယ်။အဲတော့ကျောင်းအကြောင်းအနေနဲ့ဆိုလို့ရှိရင်တော့ခုနကဘဝလူကြီးအစီအစဉ်များချင်းစသဖြင့်အဲ့ဒါမျိုးတွေကလည် ာဖြစ်ပါတယ်။ပြည်သူလူထုဟာအငံတက်လို့ပြောလိုက်ရင်ငပိငချောက်နဲ့ပဇွန်ချောက်တို့ကသာမြင်တတ်ကြလိမ့်ရှိပြီးငပိငချောက်တွေကိုရှောင်ကျဉ်ရုံနဲ့မလုံလောက်ပဲ Hidden Salt လို့ခေါ်တဲ့တတိမထားမိတဲ့စားတတ်တဲ့အငံတက်တွေကိုရှောင်ကျဉ်ဖို့လိုလာတယ်လို့မ မြန်မာနိုင်ငံသူတို့ရောက်အဖွဲ့ဥထာဖြစ်သူပမောက္ခဒေါက်တာဦးမြင့်ဟန်ကပြောပါရယ
်။ဘင်္ဂါဆိုငပိငချောက်ပုစုံရောက်ကဆရာတို့ကမြင်ကြတယ်ပေါ့နော်တိကျတာငန်းတယ်။ဒါပေမဲ့ဒီနေ့ဆွေးနွေးသွားတဲ့မှာဆရာတို့ hidden shop ပေါ့နော်။ဟိုဂျုံနဲ့မသိနိုင်နဲ့ရ။အခုကလူငယ်လူရွယ်တွေဆိုခေါက်ဆဲကြောက်ဆိုပူစားကြတယ်။နော်အဲ့ထက်မှာစားတတ်တရားပါတယ်။နော်ထိုင်နေတာနေတယ်။နောက် fast food fast food တွေဆိုဆရာတို့ဒီမှာပြောသွား pizza ဆိုများတယ် hamburger ဆိုများတယ်။ညားတာပါရင်ညားတာဆိုဒီစားတော့တွေမှန်သမျှဆိုဒီယမ်ပေါ့စားကိုအခြေခံပြီးတော့လိုရတဲ့အတွက်တော့ဆရာတို့လူနာထဲမှာရောဒါပတ်ဝန်းကျင်မှာရောတွေ့ရတာအိမ်မှာပေါ့နော်အစားတော့တွေမှာစားတယ် fast food တွေနဲ့ဒီ restaurant နဲ့ food တွေကိုဆရာတို့ပို့ပြီးတော့အလေးပေးလာတယ်ပေါ့အဲ့တော့နောက် safety zone ညားတဲ့ပတ်ဝန်းကျင်နဲ့တဖြည်းဖြည်းဖြစ်လာတယ်ပေါ့နော်ဆရာတို့တွားရေးလာရင်နေရေးထိုင်ရေးအစားအဲ့တော့ဒီအကြောင်းချက်တွေကဆရာတို့သီတူယောဂကိုဖြစ်ဖို့အတွက်ပေါ့နော်ဒီဟာပံ့ပိုးနေတဲ့ချက်တွေဖြစ်ပါတယ်
hidden shop လို့ခေါ်တဲ့တတိမထားမိတဲ့စားသောက်တွေကိုစားသုံးမှုများပြားလာခြင်းဟာမြို့ပြလူနေမှုစနစ်ထွန်းကားလာခြင်းနဲ့ဆက်ဆက်မှုရှိနေတာပါအငံတက်စားသုံးမှုနေပါတဲ့ဒေသတွေမှာတူတူရောဂါဖြစ်ပွားမှုဟာတိတိတသာနေပါတာကိုတွေ့ရတာကြောင့်အငံတက်ကို queue site ပြီးရှောင်ခြင်းမဲ့ဆိုရင်တူတူရောဂါမဖြစ်အောင်ကာကွယ်ရတဲ့နေရာမှာထိရောက်မှုရှိနိုင်တယ်လို့ဒေါက်တာဦးမြင့်ဟန်ကပြောပါတယ
်ဒီမြို့ပြလူနေမှုစနစ်ကထွန်းကားလာတာဒါလည်းပါပါတယ်ဟောကျွန်တော်တို့ရဲ့ lifestyle တွေကပြောင်းလဲလာဒါကျွန်တော်ဖွင့်ပေးမှာလဲကျွန်တော်ဥပမာပြောခဲ့ပါတယ်အိန္ဒိယကြီးလက်ဒီမှာဆိုတချို့နိုင်ငံတွေမှာမရှိဘူးရှိသွေးကြိုးယောဂဆိုတာတော်တော်ရှားတယ်ရှားတယ်ဆိုတာသူတို့ကအငံတက်ကိုမစားသုံးဘူးအငံတက်ကိုမစားသုံးတဲ့တချို့နိုင်ငံတွေရှိပါတယ်အဲ့မှာဆိုသွေးကြိုးယောဂကမဆူသလောက်ပဲရှိတယ
်သွေးကြိုးယောဂဟာအသက်ကြီးမှဖြစ်တဲ့ယောဂလို့သိခဲ့ကြရတာနေလူလက်ပန်းတွေမှာလည်းဖြစ်တဲ့ယောဂအဖြစ်ကိုပြောင်းလဲရောက်ရှိလာနေပါတယ်အတန်ငယ်ရဲ့နဲ့ဒုတိယကဖြစ်တဲ့သူတွေကိုလေးလာကြည့်လိုက်မယ်ဆိုရင်ပြောင်းလဲလာတဲ့လူနေမှုဘဝပုံစံအနေနဲ့ဆက်ဆက်မှုရှိနေတာကိုတွေ့ရတယ်လို့ဒေါက်တာဦးမြင့်ဟန်ကပြောပါတယ်
။ဒုတိယကဘာလို့ဖြစ်လဲ။တက်ကြီးရင်တော့ဖြစ်လာတာ။ဒါတော့များသောအားဖြင့်တော့ရှောင်လဲလို့မရဘူးပေါ့။တက်ကြီးလာရင်ဒုတိယကဖြစ်များ။သို့တော်လည်းဒီဖြစ်တဲ့ဒုတိယကကိုမဖြစ်အောင်နော်ဘယ်လိုလုပ်ကြရမလဲဆိုရင်အဓိကဟာဆရာတို့ကာကွယ်လို့ရတယ်၊ကုသလို့ရတယ်ကာကွယ်လို့ရတဲ့နည်းလမ်းနဲ့မှဆရာတို့ဒီမြင်နေမှုပုံစံအရင်အရေးကြီးလာပါတယ်။တော့ဆရာတို့ရဲ့ပြောင်းလဲလာတွေပုံအရင်တော့ဆရာတို့အသက်ကြီးတဲ့လူတွေမှာမှဖြစ်တယ်လို့ဆရာတို့ပြောကြတယ်။အခုသက်ငယ်လူတွေလည်းဖြစ်လာ။ဘာလို့လဲဆိုတော့ဆရာတို့ရဲ့နေထိုင်မှုပုံစံပြောင်းလာတာ။အဝလွန်တဲ့လူတွေများလာတယ်နော်။သူပြန်ဆရာတို့ဒီဆွေးနွေးပွဲမှာလည်းကြားမှာပေါ့ကျွန်တော်အစားအသောက်နဲ့ပတ်သက်ပြီးတော့ကျွန်တော်ပြောလာတာရှိတယ်။အရက်လွန်ကျော်တောင်းရင်ဖြစ်တယ် secret nicotine ဓာရီနဲ့လည်းဆက်ဆက်မှုရှိတယ်နော်။နောက်ပြီးတော့ဒီစိတ်ပီစီးတွေနဲ့ညာတဲ့ဆရာတို့ရဲ့ lifestyle ပေါ့နော်ဒီဟာတွေနဲ့ပတ်သက်ပြီးတော့လည်းဆက်ဆက်မှုရှိနေအဲ့တော့ဒီလူငယ်လူရွယ်တွေမှာဖြစ်များလာတာဒါတွေနဲ့ပတ်သက်ပြီးတော့အများကြီးပါလာပါလေ
တိတိယောဂါရဲ့ဆွေးကြိုးတွေကိုရှောင်ရှားနိုင်ဖို့အတွက်ငပိငချောက်တွေကိုရှောင်ကျင်နေရုံနဲ့မလုံလောက်ဘဲ hidden shop လို့ခေါ်တဲ့သတိမထားမိတဲ့စားတဲ့စားသုံးမှုတွေကိုလည်း queue site ရှောင်ကျင်ဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောတင်ဆက်တဲ့လူတို့နဲ့ကျန်းမာရေးအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။အခုထုတ်လွှင့်နေတဲ့ကြာသပတေးနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ Blogger ပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။မတ်စုမြမွန်ကနေပြီးတော့အစီအစဉ်တင်ဆက်ထားပါတယ်ရှင်။မနက်ငယ်အပါအဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရစုံစမ်းနေပြီနော်ကိုသားညို့
ဟုတ်တယ်မဆွေမမောဒီဗီဒီယိုကလစ်အတိုလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမလို့စင်စာဖြတ်တာတွေလုံခြုံရေးဆုံးရစရာတွေရှိနေတယ်ဆိုပြီးတော့လွှတ်တော်မှတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်အစိုးရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိအဆောင်မခံနိုင်တဲ့ဗီဒီယိုတွေကိုဆန်ဆာဖြတ်တာမျိုးတုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိမ်းဆည်းတယ်ဆိုတာစုံစမ်းတင်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းခဲ့တာ TikTok ဟာတံပြန်ထောက်လိုက်ရေးချိန်ချမှုတစ်ခုဖြစ်လို့လျှစ်လျူရှုထားလို့မရဘူးလို့ဆိုတဲ့အထီကိုပြောပြီးတော့ American အစိုးရကစုံစမ်းတင်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဗဏ္ဍာရေးဌာနလက်အောက်မှာရှိတဲ့ CFIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်နည်းပညာကုမ္ပဏီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်သုံးသပ်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကုမ္ပဏီသစ်လုပ်ခဲ့တာလေ
တယောက်ပိုင်းတဘာမဟုတ်လို့ရှင်လဲတယောက်နဲ့တည်းရဲ့ပတ်သက်နေတဲ့အက်ပ်မျိုးဆိုလို့ရှင်တယောက်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစဉ်းစားဖြတ်တာအချက်လက်တွေကိုအသုံးချရမျိုးတယောက်ဆိုရကနေပြီးတော့လုံနိုင်ရဲ့ဆိုပြီးတော့ဖလော်ရီဒါအချက်လက်တော်မှမာကိုရူဘီယိုကကြီးညာချက်ထုတ်ပြီးတော့ကြေညာစွာတယ်
ရုပ်ပုံလေးတွေမျိုးစုံစပယ်ရှယ်အဖက်တွေလုပ်ပြီးတော့မှဒီ55ကနေတပ်မိနစ်ကြာဗီဒီယိုအတိုလေးတွေတင်နိုင်တယ်အသင့်ထည့်ထားပေးတဲ့သချင်းတွေဗီဒီယိုတွေပေါ်မှာ ကိုယ်တိုင်ဟန်လုတ်တယောက်ဆောင်နိုင်တဲ့တစ်တောက်အက်ပ်ကိုအမေရိကန်မှာတုံးနေတဲ့သူတလောက်26တန်းခွဲလောက်ရှိတယ်အဲ့ထဲက66ရာခိုင်နှုန်းလောက်ကအသက်
16နှစ်ကနေပြီးတော့26လေးနှစ်ကြာဆယ်ကျော်သက်တွေလူငယ်တွေကိုတားညုံရတစ်တောက်ကုမ္ပဏီကကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာခြေစိုက်တာပါလန်ဒန်၊တိုကျို၊ဆိုးစင်ကာပူစတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိသေးပြပြောရမယ်ဆိုတော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆွေးမြောင်းရဲ့ Snapchat တို့ Instagram တို့တက်တော်မှာကျော်တက်သွားတာ
ဒီကြတော့ TikTok app က 2018ခုနှစ်ကမှပေါ်လာရှင့်အရင်တော့က Music Lee ဆိုတဲ့ဒီ American Karaoke app ကိုတရုတ်နည်းပညာကုမ္ပဏီ ByteDance က 2019ကုန်ကန်ကြီးမှဒေါ်လာ100,000ဝယ်လိုက်တယ် အဲ့နောက် 2018မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာ အဲ့ထဲက TikTok app ကိုကမ္ဘာတစ်ဝန်းမှာ download လုပ်တဲ့သူ 200,000တိုးလာခဲ့တာပဲတဲ့ 2019ခုနှစ်ထဲမှာကိုအခုအချိန်ထိ download လုပ်နေတဲ့သူ 3,500ထက်မနည်းရှိနေပြီ တရုတ်နိုင်ငံမှာသုံးသူတွေအပါအဝင်ဆိုရင်တော့စုစုပေါင်း 100,000ခွဲလောက်ရှိနေပြီ
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်ပေမဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာအခြေစိုက်လေပတ်နေတဲ့လုပ်ငန်းဖြစ်တယ် အမေရိကန်မှာ TikTok သုံးနေသူတွေရဲ့အချက်လက်အားလုံးကိုအမေရိကန်မှာပဲသိမ်းထားတယ် backup ကိုစင်ကာပူမှာသိမ်းတယ် တရုတ်အစိုးရအပါအဝင်ဘယ်နိုင်ငံကြားအစိုးရရဲ့လှောင်မိုးမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးလွှမ်းမိုးချက်လက်ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမ္မတရွေးကောက်ပွဲကြရင်လည်း TikTok လူမှုကွန်ရက်ကို အတုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ် TikTok လူမှုကွန်ရက်ပေါ်မှာတင်ထားတာတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ
ဒါပေမဲ့သူ့ရဲ့မိခင်ဘိုက်တန်စ်ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုင်းရေးဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ် တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညှိနှိုင်းရနိုင်မှာမဟုတ်ဘူးလေ။ဒါကကျွမ်းကျင်သူတွေကထောက်ပြနေတာပါ။
နောက်တစ်ချက်ကလည်းဒီ TikTok ကFacebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချတယ်။ကိုဘာတွေကြိုက်တယ်လဲ၊ဘယ်လိုနေရာမျိုးတွေသွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးသားပဲ။
Reuters 3တခုထဲမှာဖော်ပြထားချက်အရဆိုရင်တော့TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာ18,000ရှိနေပြီ။ 2018ခုနှစ်ကဆိုရှင်တော့တစ်နှစ်လုံးဝင်ငွေ88ဘီလီယံတောင်မှရှိတယ်တဲ့မဆွေမော။
TikTok ကအချိန်တိုးတိုးအတွင်းမှာပဲတကမ္ဘာလုံးမှာတုံးတဲ့သူတွေပြန့်သွားတာက Facebook ပေါ်မှာသူတို့ app အကြောင်းကြော်ညာတာကြောင့်လည်းပါတယ်။နောက်တစ်ချက်ကတော့ Britney Spears တို့ Ariana Grande တို့လိုမျိုးအကျော်အမော်တွေနာမည်ကြီးတွေတုံးကြတာလည်းပါတယ်။နောက် TikTok လူမှုကွန်ရက်ပေါ်မှာဥပမာနော်ထူးထူးခြားခြားရေတောက်ပြပါဆိုတာမျိုးတယောက်နဲ့တယောက်စိန်ခေါ်တဲ့ challenge video တွေတင်ကြတာကြောင့်လည်းလူသိများအသုံးများလာကြတာပါ။
TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်။သူ့ကိုတချင်း video app လို့ပြောရင်လည်းမမှားပါဘူး။ကိုယ်တိုင်ဆိုတာတွေတင်နေသလိုပဲသူ့ထဲမှာရှိပြီးသားတချင်းတိုလေးတွေမှာကိုကနေပြီးတော့ karaoke ဆိုသလိုမျိုးလိုက်ဆိုလို့လည်းရတယ်။ကိုရိုက်ပြခြင်းနဲ့ video clip
အတိုလေးတွေမှာအမျိုးစုံအဖက်တွေသုံးပြီးတွင်ပြလို့လည်းရပါတယ်။ခုခေတ်လူငယ်တွေဆိုတာဘာအသက်ရှိလဲအသက်အသစ်တွေနောက်ပဲလိုက်နေကြတာလေ။ Facebook ဆိုရင်ဆယ်ချောသက်တွေကတိတ်သုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလား။ ဒီတော့ TikTok လို့ပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့။နောက်တော့ video အတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပိုပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ။မဆုမြတ်မောင်ကလည်းဒီကိုယ်တိုင်ဘာ
video မှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့တည်းအချိန်ကုန်မှမသိကုန်သွားရောဗျ။အဲဒါကြောင့်လဲအမေရိကန်မှာ TikTok သုံးသူ 60,000ခန့်လောက်ကဆက်ကျော်သက်လူငယ်တွေဖြစ်နေကြတာ။TikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းနဲ့ချီရှိရတယ်။နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်။ သူကသူ live လောက်ပြပြောပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုတ်ပြန်နိုင်တယ် emoji ရတဲ့သူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကို့အကောင့်ထဲမှာငွေသားပြောင်းထည့်လိုက်အောင်ပဲ
social media influencer တွေဆိုရင်လည်းတချို့ကုမ္ပဏီစီးတွေကိုတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝယ်ပြသုံးပြပြီးကြော်ညာပေးသေးတယ်တရုတ်ကုမ္ပဏီတစ်ခုပိုင်တဲ့ TikTok လူမှုကွန်ရက်အပေါ်ကအချက်အလက်တွေလုံခြုံမှုရှိရလားဆိုတာအမေရိကန်နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီး အခုအစိုးရကပါသုံးသက်စစ်ဆေးနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်လက်တွေကိုပေးလိုက်ရတာမျိုးမို့တတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားတယ်ဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့တတိပေးနေကြပါတယ်ရှင်
နောက်ဆုံးမြန်မာဂျင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်မှာရှင်အခုလို့ကျမတို့ VOA မြန်မာဘိုင်းကထုတ်လွှင့်တဲ့အစီအစဉ်လေးကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်ပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလာတန်းတင်ဆက်တဲ့အမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါပါရှင်
idiom
Lend me your ear.
Pipare Salumanga L E N D Lenga Nara M E Miga Chinochima Y O U R Yoa Thin E E A R Ega Nasuro Skite Kunye Taya Tibegaro Shine Nagu Chimagu Nababo Degero နာတဲ့ဖက်ကိုဖြတ်ပြီးငှားတာမဟုတ်ဘဲအီဒီယမ်ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလူတူဦးဦးယင်ဖွင့်တာမချေနှက်ချက်တွေကိုပြောတာကိုအချိန်ပေးပြီးနားထောင်စီချင်တာကိုဆိုလိုတာဖြစ်ပါတယ်။ဒီခါတည်းကလေယင်ထဲမှာခန်းစားရတာကိုကိုယ်ယင်ထဲမှာပဲမထားတော့ဘဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးဦးကိုနားထောင်စီချင်တဲ့သဘောရှိပါတယ်။ဒီသုံးနှစ်ပတ်သက်လို့
is I have to tell you about my problems. I need to ask your advice, too.
Mary, ku pyo da ko tche lao na thong pi ba na. Ku ye pyatana rui ko pyo pya chin lu ba. Ajan nyan le pi ba lu taung chin ma de lu thibe ya ba de. Uma ko naw ta khaw na sin cha ya aw.
Mary, please lend me your ear as I have to tell you about my problems. I need to ask your advice, too.
Ku pyo pya chin na ko na thong pi ba yin phwin na ko sait shi shi ne.
Lend me your ear.
Lu pyo lu ya ba de. Era ka ro di kri mne tin pya ke de idiom atong me phit ba de.
Kalala tan tin set de ne ne khin english sa tin gan sa si sin ko pyan le thon lin kha ba. Di si sin ko VOA Myanmar bai yauk tan ye tanin la ni nyat ni kin si sin ma le chi shu a pe nai ja ba de shin.
ကြာတာပြည်နေနေခင်ဗီအိုအေမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါယူကရိန်းကိုပေးရမယ့်စီးအကူအညီကိုဆိုင်းထားရင်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်မှာယူကရိန်းကစုံစမ်းရေးကိုသူ့ရဲ့ဒဏ်ရာအကျိုးစီးပွားအဖြစ်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလောက်ဆောင်ခဲ့တယ်လို့သမ္မတထရမ့်အပေါ်မ Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ရဲ့ဇူလိုင်26ရက်တယ်လီဖုန်းဆက်သွယ်ပြောကြားမှုကိုနားထောင်ခဲ့ရသူဖြစ်ပါတယ်American Turkey နှစ်နိုင်ငံဆက်ဆံရေးကြဆင်းနေချိန်မှာသမ္မတ Trump က Turkey သမ္မတ Recep Tayyip Erdogan ကိုသမ္မတအိမ်ယူတော်မှာဒုတိယအကြိမ်ဖြစ်ကြိုဆိုတွေ့ဆုံခဲ့ပါတယ် Turkey နဲ့ American တို့ဟာကာလကြာရှည်မိတ်ဆွေတွေဖြစ်တယ်လို့တနင်္ဂနွေကျောင်းတနင်္ဂနွေနားလည်မှုရှိတယ်လို့ဗိုလ်တပူးနေမှာပဲသမ္မတ Trump ကပြောကြားခဲ့ပါတယ်ဟောင်ကောင်မှာကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့တောင်းဆိုနေတဲ့ဆန္ဒပြသူတွေရဲ့နောက်ဆုံးဆုရဟာအခုခါမှာတက္ကသိုလ်ကျောင်းတွေဖြစ်လာနေပြီးကျောင်းသားအများစုပေါင်းတဲ့ဒီမိုကရေစီရေးဆန္ဒပြသူတွေဟာကျောင်းဝင်းထဲမှာအတားအဆီးတွေလှုပ်ပြီးစုဝေးတိမ့်ပိုက်ထားပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ပေါ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ထိပ်တန်းခေါင်းဆောင်အများပြားကိုရွန်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုနဲ့ဆွဆွဲပြီးရွန်ဂျာတွေနဲ့လက်တင်အမေရိကလူခွင့်အဖွဲ့တွေကဗိုလ်တပူးနေမှာအာဂျင်တီးနားကတရားရုံးမှာတရားစွဲဆိုခဲ့ပါတယ်။
ကျေးဇူးပါရှင်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်အင်ဂျင်နီယာကတော့ Darius Smith ပါရှင်ကြာသပတေးနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်အခုဒီအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီမှာလည်းပြန်လည်ထုတ်လွှင့်မှာပါရှင်ကျမအင်ဂျင်နီယာအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.